ပြည်ပကိုထွက်ပြေးသွားတဲ့အမေရိကန်ချောင်းလိုင်း contract ဝန်ထမ်းဟောင်း Edward Snowden ဟာလူမှုကွန်ရက်ဆက်သွယ်ရေးနေ့တစ်ခုဖြစ်တဲ့ Twitter ကိုပထမဆုံးစတင်လိုက်ပါပြီ။ကျွန်တော်ပြောတာအခုကြားရပြီလားလို့ဆိုရမယ် Can you hear me now ဆိုတာကိုမနေ့ကအမေရိကန်အရှေ့ဘက် data center ချင်းနေ့လယ်ပိုင်းလောက်မှာ Snowden က Twitter မှာရေးခဲ့တာပါ။ဒီဟာအမေရိကန်ရဲ့အမြင့်ဆုံးထောင်လိုင်းအဖွဲ့ဖြစ်တဲ့အမျိုးသားလုံခြုံရေး agency NSA ရဲ့ contract ဝန်ထမ်းဟောင်းဖြစ်ပြီးအမေရိကန်ထောင်လိုင်းအစီအစဉ်တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်ထောက်ပံ့တွေကိုအထောက်အထားတွေကိုဖွင့်ချခဲ့သူဖြစ်ပါတယ်။ Snowden ရဲ့ Twitter ဟာအစ်စ်မှန်ဖြစ်တယ်ဆိုတာကို Twitter ကုမ္ပဏီကအတည်ပြုပြီးပါပြီ။တနားရီတွင်မှာပဲသူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်ယူရမယ့်အခြား Twitter အသုံးပြုသူပေါင်း 38,500 ရှိခဲ့ပါတယ်။ဒါပေမဲ့သူကတော့သူ့ရဲ့အလုပ်ရှင်ဟောင်းဖြစ်တဲ့ NSA ရဲ့ Twitter တစ်ခုကြီးကိုပဲမပြတ်စောင့်ကြည့်ရယူမယ်လို့ထည့်ထားပါသေးတယ်။သူဟာအစိုးရအတွက်လှုပ်လှုပ်ခဲ့ပူးသူဖြစ်ပြီးအခုတော့အများပြည်သူအတွက်လှုပ်လှုပ်နေပါပြီလို့သူ့ရဲ့ Twitter ပုဂ္ဂိုလ်ရေးချက်လက်ထဲမှာ Snowden ကသူ့ကိုယ်သူဖော်ပြထားပါတယ်။မနေ့ကနှောင်းမရောက်တဲ့အချိန်ထိမှာတော့သူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်သူပေါင်း6သိန်းကျော်အထိရှိသွားတာမို့ NSA ရဲ့ Twitter ကိုမပြတ်စောင့်ကြည့်နေရသူ9,300နီးပါးထက်အများကြီးပိုများသွားပါတယ်ခင်ဗျာ။